သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုယ်ဘယ်ကလာမောရောက်ရဲ့ရောင်းရတဲ့
ရောင်းရတဲ့လွန်လိုက်မလို့လေကောကြပြလုပ်ငန်းခွင်တွေကလွမြောက်လာသူတွေကိုမေးမြန်းတန်တွေပါနိုင်ငံကိုပြန်ချမဲ့သူတွေလက်ထောင်ပါလို့ကယ်ဆယ်ရေးအဖွဲ့တွေကပြောဆိုမှုအတန်မဆုံးသေးခင်ပါပဲအားလုံးကလက်တွေထောင်လိုက်ကြပါတယ်ဒီမှာလောက်ကင်လူသူတွေရှိလားဆိုတဲ့မေးခွန်းမှာတော့ဘယ်သူမှလက်မထောင်ကြပါဘူးပြည်ပြည်နယ်များတွေဒေတာအတွင်းကအွန်လိုင်းလောက်ကစားရုံတွေလို့နာမည်ကြီးနေတဲ့အစအဦးတွေတဲ့သူတို့ရောက်ရှိနေကြတာပါအခုအခါမှာတော့နေရပြန်ဖို့လမ်းစပေါ်နေတယ်လို့ပြောနိုင်တယ်။ကဲဆေးရီးစုရက်တွေတဲ့လူပေါင်းထောင်ချီရောက်ရှိလာခဲ့ပါပြီ။ပြီးခဲ့တဲ့လာဇန်ဘက်ကစားလို့တောင်ရင်မြေတဝိုက်ကတရုတ်လုပ်ငန်းခွင်လို့ခေါ်တဲ့အစအဦးတွေကခရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကဲထုတ်ရေးလုပ်ငန်းစဉ်တွေစားခဲ့ကြပါတယ်။အဲ့ဒီတဲကအချို့ကတော့နေရပြန်ရောက်သွားဖို့အခွင့်တားခဲ့တယ်လို့အများစုကတော့ကဲဆေးထင်းသိမ်းရေးအဆောင်တွေတဲ့ပြန်ရောက်မဲ့အရက်ကိုစောင့်ဆိုင်နေကြရတာပါ။ဒီရက်ကိုမရောက်ခင်သူတို့တွေဟာနေ့စဉ်ငရေခန်းတွေကိုဖြတ်တန်းခဲ့ကြရပါတယ်လူကုန်ကူးသားကောင်ဖြစ်ခဲ့ရတဲ့အသက်22နှစ်အရွယ်ပါကစ္စတန်လူငယ်တဦးဖြစ်သူဆယ်မန်ကတော့နေ့စဉ်နဲ့အမျှညှဉ်းပန်းနှိပ်စက်မှုတွေကြုံတွေ့ခဲ့ရပုံကိုအခုလိုပြောပါတယ
် When we arrive in the camp they bring my passport they bring my phone also
ကျွန်တော်တို့ကန်ထဲကိုရောက်တဲ့အခါသူတို့ကကျွန်တော် passport ကိုယူသွားကြတယ်သူတို့ကကျွန်တော်ရဲ့ဖုန်းကိုလည်းယူသွားကြတယ်ကျွန်တော်မှာဖုန်းစလုံးရှိတယ်သူတို့ကကျွန်တော်ရဲ့ဖုန်းတွေနဲ့ passport တွေကိုတင်းထားကြတယ်။ပြီးတော့ကျွန်တော်ကသူတို့ကိုကျွန်တော်ဘယ်မှာရောက်နေလဲလို့မေးတယ်။ဘာလို့လဲဆိုတော့ခင်ဗျားတို့ကကျွန်တော်ကိုထိုင်းနိုင်ငံမဲဆောက်မှာရှိတယ်လို့ပြောထားခဲ့တာ။မြန်မာပြည်မှာမဟုတ်ဘူး။ဒါမှမဟုတ်တာမြန်မာပြည်ပဲ။ဘာလို့ကျွန်တော်ကိုလိမ်ခဲ့တာလဲလို့။အဲ့ဒီတော့သူတို့ကကျွန်တော်ကိုစာပြီးညှဉ်းပန်းနှိပ်စက်တယ်။မင်းအခုဒီမှာရောက်နေပြီ။မင်းအလုပ်လုပ်ရမယ်။ဒီမှာစကန်လို့ခေါ်တဲ့လိမ်တဲ့အလုပ်တွေရှိတယ်။ကျွန်တော်ကအဲ့ဒီလိမ်ရတဲ့အလုပ်ကိုမတိခဲ့ဘူး။ဒါပေမဲ့သူတို့ကကျွန်တော်ကိုပို့လိုက်ကြတယ်။အဲ့ဒီမတိုင်ခင်ကအမေဆုံးကနေတရားဝင်လှုပ်ရှိတယ်လို့ပြောခဲ့တယ်။ကျွန်တော်ကအဲ့ဒါကြားပြီးတဲ့နောက်မှာဒီမှာအလုံးမလုံးချင်ဘူးလို့ပြောခဲ့တယ်။သူတို့ကကျွန်တော်ကိုအများကြီးနှင်းပန်းနှိပ်စက်ခဲ့တယ်။သူတို့ကကျွန်တော်ကိုအပြစ်ပေးတယ်။ကျွန်တော်ရဲ့တင်ပါကိုလည်းထိုးခဲ့တယ်။ပြီးတော့သူတို့ကကျွန်တော်ကိုလျှက်စစ်တုံးနဲ့ရှော့လိုက်တယ်။လူတိုင်းကိုနေ့စဉ်လျှက်စစ်နဲ့ရှော့လိုက်ခဲ့တ
ာ။ giving the electric shock every day to every people every day they giving electric shock
democracy ကရင်အကျိုးပြုတက်မတော် DKP နဲ့ကရင်နယ်ခြားစောင့်တဲ့ BGF တို့ကစားဖြတ်နေနည်းရေးကိုစီမံချက်ချအကောင့်ထဲပေါ်မယ်လို့ဖေဖော်ဝါရီလဆန်ပိုင်းမှာပြောခဲ့ကြပါတယ်။အဲ့ဒီအချိန်ကစားလို့ဖေဖော်ဝါရီလကုန်တွင်စားဖြတ်လုပ်ငန်းတွေကနေ DKP က900ကျော် BGF က9000ကျော်ကဲထုတ်ထိန်းသိမ်းခဲ့ပါတယ်။အဲ့ဒီတဲကနေ DKB ကထိုင်းအနာပိုင်တွေကတစဉ်ထိုင်းမြန်မာနယ်စပ်ရွာကြောက်ခက်ကနေလူပေါင်း260ကိုဖေဖော်ဝါရီ12ရက်မှာပြန်လည်လွှဲပြောင်းခဲ့ပါတယ်။ကရင်နယ်ကြားဆောင်တဲ့ BGF ကတော့ဖေဖော်ဝါရီ6ရက်မှာ62ဦး၊20ရက်ကနေ22ရက်အတွင်းမှာတရုတ်နိုင်ငံသား612ဦး၊ဖေဖော်ဝါရီ28ရက်မှာအင်ဒိုနီးရှားနိုင်ငံသား84ဦးကိုထိုင်းနိုင်ငံကတစဉ်လွှဲပြောင်းပေးခဲ့ပါတယ်။ဒါပေမဲ့လေစားပြတ်လုပ်ငန်းခွင်တွေကနေခေါ်ထုတ်လာရသူယာနဲ့ချီရှိနေတာကြောင့်အခုဆိုရင် DKBA နဲ့ BGF နှစ်ဖွဲ့ရဲ့ထိန်းသိမ်းရေးအစအဦးတွေစီမှာလူပေါင်း 8,000 နီးပါးချက်ရှိနေပါတယ်။ဒီလူတွေနေရပြန်ဖို့အရေးအဖွဲ့အနေနဲ့ကဲထုတ်ထားပေမဲ့ပြန်လည်ပို့ဆောင်ဖို့အတွက်မှာသက်ဆိုင်ရာနိုင်ငံအစိုးရတွေကကြံ့ကြာနေတယ်လို့ကရင်နယ်ကြားဆောင်တဲ့စစ်ဒေသတော်ဗိုလ်မှူးချုပ်စောမောင်ဝင်းကပြောပါတယ်
။ခက်ခဲတော့ရှိတယ်ပေါ့အဒီမှာအခုတော့ကဲမှာလည်းအခုချီရှိတဲ့နဲ့ကြာပြီ။အဲ့ဒီရပေါ်လာဒီညောင်ကြီးကဟိုတတိအဲ့ဒီငငါတော်မလက်ခါရေဘူးနော်တော့လည်းဟိုဘက်ကအစ်တင်ဂျူရီယာမှပြေးဒီဘူးလားပြေးဘူးလေအခုစတဲ့တော့ဘောဘူးကတမကျွေးရတယ်ဘောအခုဒီကမမကလေးညာတော်တော့တော်နေပြီနောက်တော့လည်းလတ်ဆက်လည်းညာဘောလည်းရှိနေတယ်ဒါမဲ့ဟိုအဲ့ဒီလေးညာတော်ကဖြတ်လာတယ်လေးညာတော်ပို့ပြီးမှအဲ့ဒီနောက်ထပ်ပြန်ထုံးပြီးတော့အစ်ရှိတယ်ဘောအလုပ်ပြထုတ်မယ်ဆိုလို့ဒီဒါလည်းမလောက်ဘူးလေလို့မျိုးဆက်သွားတော့ဗောနော်ဒီကလည်းအစာချောချောနေပဲမြင်ရတယ်ဆက်မပိုးတဲ့လူကဒီမှာကက်ကက်စီတယ်ဘလူကမကူညီဘူးအစာတော့ကပိုးခဲတယ်ပိုးတယ်ပိုးလို့မလက်ခါဘူးဘာဖြစ်လို့လဲတာအဲ့ဒါကူညီပေးရရင်ကူညီဗော
အဲ့ဒီလိုထောင်ထဲချီရောက်ရှိနေတဲ့နေ့ရက်ပြန်လို့သူတွေဟာနိုင်ငံပေါင်း30ဝန်းကျင်ကရောက်ရှိလာကြတာပါ အင်တာနက်သုံးရင်အွန်လိုင်းရောင်းဝယ်လုပ်ငန်းတွေ၊ကြောင်မြင့်ရတနာတွေရောင်းချမှုတွေနဲ့ IT ပညာဆိုင်ရာအလုပ်တွေလုပ်ရမယ်ဆိုတဲ့မျက်လုံးပေးမှုတွေပေါ်ယုံစားပြီးရောက်ရှိလာခဲ့တယ်လို့ပြောဆိုကြပါတယ်အင်တာနက်သုံးရင်အွန်လိုင်းရောင်းဝယ်လုပ်ငန်းတွေ၊ကြောင်မြင့်ရတနာတွေရောင်းချမှုတွေနဲ့ IT ပညာဆိုင်ရာအလုပ်တွေလုပ်ရမယ်ဆိုတဲ့မျက်လုံးပေးမှုတွေပေါ်ယုံစားပြီးရောက်ရှိလာခဲ့တယ်လို့ပြောဆိုကြပါတယ်အများစုကတော့ချိုင်းနိုင်ငံကိုအလဲပတ်ဗီဇာတွေနဲ့ရောက်လာကြတာဖြစ်တယ်လို့လည်းကဲတိုရီအဖွဲ့တွေရဲ့စစ်စစ်မေးမြန်းမှုတွေမှာပြောဆိုထားကြပါတယ်။ဒါစာရပြောဆိုမှုတွေမှာလည်းဈေးငင်းတစ်လကိုအမေရိကန်ဒေါ်လာ1500ကနေ3000အထိခန်းစား권ရှိမယ်လို့မှတ်လုံးပေးခံခဲ့ကြရတာပါ။ဒါပေမဲ့လည်းလုပ်ငန်း권နဲ့ရောက်တဲ့အခါပြောဆိုထားတဲ့အလုပ်တွေလုပ်ကင်ရမယ့်နေရာတွေနဲ့အကျိုးခန်းစား권လစာတွေဟာအလိမ်ညာတွေသာဖြစ်တယ်လို့သိရပါတယ်။အသက်30အရွယ်ဖိလစ်ပိုင်မျိုးသမီးတူဖြစ်သူအန်လင်းကတော့
If you apply here make sure that
ရှေ့ဆက်ပြောရမယ်ဆိုရင်ဘသူပဲဖြစ်ဖြစ်ဒီမှာအလုပ်လျှောက်တော့မယ်ဆိုရင်တရားဝင်တာတည်ချအောင်အရင်လုပ်ပါတရုတ်လူမျိုးတွေကိုလုံးဝမယုံပါနဲ့အားလုံးကိုမဟုတ်ပေမဲ့ဒီ customer service အတွက်သူတို့ပြောထားတာကထိုင်းနိုင်ငံမှာလို့ပြောတယ်ဆိုပေမဲ့မြန်မာပြည်ကိုပို့တဲ့သူတွေကိုလုံးဝမယုံပါနဲ့ဘာကြောင့်လဲဆိုတော့ဒီကိုရောက်လာပြီးရင်ရှိုင်းနိုင်ခံရမယ်ဒါမှမဟုတ်လျှက်စစ်တက်နဲ့ရှော့တိုက်ရိုက်ခံရမယ်ဘသူကိုမှမယုံပါနဲ့နော်ကောင်းတဲ့အလုပ်ကိုပဲလျှောက်ပါပြီးတော့ကျမတို့ကိုကူညီပေးခဲ့တဲ့လူတွေကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်
I want to say thank you to the guy who helped us
ထိုင်းနိုင်ငံအနေနဲ့ဈာပြလုပ်ငန်းခွင့်ရနိုင်ငံသားသားလူဦးရေ9000ကိုကနအူးလက်ခံပြီးပြန်လည်လွှဲပြောင်းပေးသွားမယ်လို့ထိုင်းဝန်ကြီးချုပ်ပေထုံတန်ရှင်နာဝတ်ကပြောဆိုထားပါတယ်ကြအပြင်ထိုင်းမြန်မာတရုတ်တာဝန်ရှိသူတွေပူးပေါင်းပြီးကဲထုတ်ရေးစင်တာအပါအဝင်ချိတ်ဆက်ဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်။လာမယ့်ရက်တစ်ပတ်အတွင်းမှာပဲစင်းလုံးကားလျင်နဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုပြန်ပို့ဆောင်ဖို့ချိတ်ဆက်လှုပ်ဆောင်သွားမယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံမြောက်ရီမြူကန်ဒီစာဖြန့်တန်တရားတရားခံတွေကိုလွှဲပြောင်းရမှာအရေးအတွက်620ထဲမှနေနိုင်ငံပြန်ရောက်လာတယ်လို့တရုတ်နိုင်ငံရဲ့သတင်းဌာနတွေကတော့ဖော်ပြထားပါတယ်။လက်ရှိဆောင်ရွက်နေတဲ့မြန်မာ၊ထိုင်း၊တရုတ်သုံးနိုင်ငံပူးပေါင်းလှုပ်ဆောင်ထားတဲ့စားဖြတ်လုပ်ငန်းတိုက်ဖြတ်ရေးလုပ်ငန်းစဉ်ဟာခရီးပေါက်နေပြီဖြစ်တယ်လို့အဆိုပါသတင်းစာစာမျက်နှာတွေမှာရေးသားဖော်ပြထားတာပါ။နေပြည်တော်ဆက်ဆက်နေတဲ့အွန်လိုင်းလောင်းကစားရုံတွေရှိရာကရေးပြည်နယ်တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းစားဖြတ်နေနေကပူးပေါင်းလှုပ်ဆောင်ရမယ့်အခြေအနေရှိနေတယ်ဆိုတာကိုလက်ခံလှုပ်ဆောင်နေကြပါတယ်။ကရင်မျိုးသားအစီအုံပြောရေးဆိုခွင့်ရှိသူဘက်တိုစောကျော်နီကလည်း
အဲ့ဒါကျွန်တော်တို့ကိုယ်ဥစားနေပေါ့နော်ကိုယ်အဖွဲ့စည်းရဲ့မူဝါဒအရလည်းဒါငကိုရက3ချိန်ထုတ်ပြန်ကြေညာပြီးသားလေကျွန်တော်တို့ဆန့်ကျင်တယ်ကျွန်တော်တို့လက်တွဲကျင်တော့ကျွန်တော်တို့တိုက်ရိုက်ဟောပူပေါင်းလုံဆောင်လို့ရသူတို့ပြင်းအနေချင်းနိုင်ငံအာဆီယံတွေနောက်တော့အပြည်ဆိုင်အတိုင်းပေါ့ဒါပေမဲ့ဟောဂုတက်တီတော့ဒီလိုမျိုးတရားဝင်လုံဆောင်လာတာတော့မရှိဘူးဆိုတာလည်းအကြောင်းမျိုးရှိပါကျွန်တော်တို့ကိုယ်တိုင်ရှင်းလင်းနေကြတော့ဘာမှလုံးကြလည်းမလို့ဒါပေမဲ့တခုပဲရှိတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့နေမြေတဲ့ကိုကျွန်လာပြီးဆိုတော့ကျွန်တော်တို့ဖမ်းတော့ပို့ဖို့ရအရင်သိရှိတယ်ချိတ်ဆက်မှုကလည်းအကောင်လုံးရှိပါတယ်နိုင်ငံအစိုးရတွေရောပါတယ်ရောကျွန်တော်တို့အကောင်လုံးရှိတယ်ပါတယ
်လူကုန်ကူးခံရသူတွေပြန်လည်လွှဲပြောင်းရင်းမှာလှုပ်ဆောင်မှုအစဉ်အဆက်ကျမြင့်နေတာဟာကယ်ဆယ်ရေးလုပ်ငန်းကိုအရှိန်ပြတ်စေတယ်လို့ PGF နဲ့ DKB ဦးဆောင်သူတွေကပြောဆိုထားပါတယ်နေ့စဉ်နဲ့အမျှထိမ့်သိမ်းရေးဆောင်တွေမှာယာနဲ့ချီထားရှိနေရတာဟာစံမာရေးပြဿနာကအစားစားဝတ်နေရေးပြဿနာအသီးသီးကိုပါဖြေရှင်းနေရတယ်လို့မက်လာတရက်ရက်ဆွဲနဲ့ PGF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့သက်ဆိုင်ရာနိုင်ငံတွေကိုပြန်လွှဲပေးဖို့အသင့်ပြင်ဆင်ဆောင်ဆိုင်နေတယ်လို့ဆိုထားတာပါ။အဲ့ဒီလို BGF ကလှုပ်ဆောင်နေချိန်မှာလည်းနိုင်ငံတချို့ခြေဝင်မရှိတဲ့သတင်းဌာနတချို့နဲ့လူပုဂ္ဂိုလ်တွေက BGF အကြီးအကဲတွေကိုတရားခံတဲ့ဘွယ်ပြစ်တင်ခြင်းကိုရင်ဆိုင်ကြုံတွေ့နေရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စားဖြတ်နဲ့လူကုန်ကူးတိုက်ဖြတ်ရေးတွေအစိုးရပါဝင်နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့အသင့်ရှိနေတယ်လို့လည်း BGF ကပြောဆိုထားတာပါ။ဒီလိုချိတ်ဆက်လှုပ်ဆောင်နိုင်မှုပြင်ဆင်လာပေမဲ့လည်းလက်တွေအကောင့်ထွက်ဖို့မူပိုင်းမှာတော့လိုအပ်ချက်တွေရှိနေတယ်လို့ပြောလာသူကမြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူ ISB မြန်မာရဲ့ပြင်ပဆက်ဆံဆက်သွယ်ရေးဒါရိုက်တာဦးအောင်သူညီမ
BGF ဆိုတာသူက state actor မဟုတ်ဘူးလေနော်နိုင်ငံတော်အစိုးရမဟုတ်တဲ့အခါကျတော့စူနဲ့ထိုင်းနဲ့ကလည်းဒိုက်ဒိုက်ရိုက်တဲ့ဝင်ဆက်ဆံလို့မရနိုင်ဘူးခက်တယ်ကတရုတ်ပြည်နဲ့လည်းဆက်ဆံလို့မရနိုင်ဘူးပေါ့နော်အဲဒီဂျာရမန်မှာထိုင်းမှာတို့ချစ်သူကိုကျွန်တော်တို့ဖောင်ဝရန်ထုတ်ဖို့လိုပါလို့ဒီလိုတိုက်တွန်းတဲ့ခါကျတော့လေရှိတဲ့ခါကျတော့သူကအောက်ဆီဂျင်ဆက်ဆံရမယ်လို့ဖြစ်နေတာလေအဲ့တော့တခုရှိတာကတော့ဒီစစ်ကောင်စီပေါ့ဗျာကျွန်တော်တို့တော့မကြိုက်ဘူးထားပါဘူး သူကတရုတ်ဝင်အစိုးရသဘွယ်ဖြစ်နေဖြစ်နေတဲ့အခါကျတော့ဒီကိစ္စတွေကသူကတိုက်ရိုက်ပြောဆိုပြီးတော့ဟိုစီမံတာကကျွန်တော်ထင်တယ်ပို့ပြီးတော့နိုင်ငံတကာလက်ခံလို့လို့ထင်ပါတယ်
တိုင်းမြန်မာနယ်ကြားတောင်ရင်မြေကန်အနီးတစ်ဝိုက်မှာစားဖြတ်လုပ်သားတွေတင်ငနဲ့နီးပါးရှိနေတယ်လို့လူကုန်ကူးတိုက်ဖြတ်ရေးလှုပ်ဆောင်သူတွေကပြောဆိုကြပါတယ်။အဲ့ဒီတွေကတောင်ကနန်ဝင်းကျင်လောက်သာကဲဆဲထင်းတင်ရေးစခန်းတွေစီရောက်ခဲ့ကြတာပါ။ဒီရေအတွက်ထဲကနေပဲနေအိမ်ကိုပြန်ရောက်သွားသူအချို့သာရှိခဲ့ပေမယ့်အများစုကတော့နေရပြန်ရရေးကိုနေ့စဉ်နဲ့အများစောင့်ဆိုင်းနေကြရသူတွေလည်းရှိပါတယ်။နေရပြန်နိုင်သူတွေတဲ့ပထမဆုံးနိုင်ငံပြန်လဲရောက်ရှိခဲ့တဲ့ဘရာဇီးလူမျိုးလူကတ်စ်အတွက်တော့လွတ်မြောက်လာမှုအပေါ်အခုထိအိမ်မက်လို့ခံစားနေရဆဲပါ
Yes I feel me good because I meet my mom
ကျွန်တော်အခုတကယ်ဆင်ပြေနေပါတယ်ဘာလို့လဲဆိုတော့ကျွန်တော်အမေနဲ့တွေ့ရတယ်ကျွန်တော်ရဲ့မိသားစုနဲ့လည်းတွေ့ရတယ်ကျွန်တော်ရဲ့တငယ်ချင်းတွေနဲ့လည်းတွေ့ရတယ်ကျွန်တော်ထင်တာကသူတို့နဲ့နောက်တစ်ခါပြန်မတွေ့ရတော့ဘူးလို့ထင်ခဲ့တာကျွန်တော်မိဘတွေကဖခင်ခင်ဟာအလွန်ကောင်းဝင်ပြီးလူတွေကကျွန်တော်တို့အတွက်ဆူတောင်းပေးခဲ့ကြတယ်လို့ပြောတယ်။အခုတော့ကျွန်တော်တို့လုံခြုံပါပြီ။ကျွန်တော်ပျော်ရွှင်ပါတယ်။အခုတော့ကျွန်တော်မှာကောင်းမွန်တဲ့အခွင့်အလမ်းရှိ
နေတယ်။ Now only good opportunities
။ဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
်။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား။ Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ။SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like share ပြီး like မျှဝေမှတ်ချက်ပေးပါ။